ထိုင်းနိုင်ငံမှာအိမ်ကူလုပ်သားတွေကိုနိုင်ငံတကာစံနှုန်းနဲ့အညီကာကွယ်ပေးနိုင်ရေးအဖြစ်ဆိုင်ရာအလုပ်သမားသမဂ ILO ရဲ့သဘောတူညီချက်အမှတ်189ကိုထိုင်းအစိုးရကလက်မှတ်ထိုးဖို့အိမ်အကူလုပ်သား권ရနဲ့ရွှေ့ပြောင်းလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကဇွန်လ24ရက်နေ့မှာတိုက်တွန်းလိုက်ပါတယ်အိမ်အကူလုပ်သားတွေကိုကာကွယ်ပေးဖို့အခွင့်အရေးဆောင်ဆိုင်ခဲ့တဲ့10နှစ်ဆိုတဲ့ခေါင်းစဉ်နဲ့မနစ်ကြာသာပြည်နေ့ကဗန်ကောက်မြို့မှာကျင်းပတဲ့နှီးနှော်ဖလှယ်ပွဲကနေထိုင်းအစိုးရကိုအခုလိုတိုက်တွန်းတောင်းဆိုခဲ့ကြတာပါထိုင်းနိုင်ငံမှာရှိတဲ့အိမ်အကူလုပ်သားတွေလည်းမြန်မာနိုင်ငံကအများဆုံးဖြစ်ပြီးအများစုကလည်းတရားမဝင်လမ်းကြောင်းတွေကဝင်ရောက်လုပ်ကိုင်နေကြတာကြောင့်သူတို့အခွင့်အရေးတွေကိုကာကွယ်ဖို့စီကံချက်တွေရှင်းရှင်းလင်းလင်းမရှိတဲ့အကြောင်းရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေတဲ့ MWG အဖွဲ့ရဲ့မန်နေဂျာအက်ဒီဆွန်ကတ်မွန်ကိုကပြောပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့သူထိုင်းအလုပ်သမားဝန်ကြီးဌာနလူမှုဖူလုံရေးအရာရှိ Nguyen Gru Thai Pet Air ကထိုင်းဝန်ကြီးဌာနအနေနဲ့အလုပ်သမားအခွင့်အရေးစီးပင်းစည်းကမ်းတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပြုပြင်ဖို့ကြိုးစားနေကြောင်းပြောခဲ့ပါတယ်ပြင်းစင်မဲ့စီကံချက်တွေထဲမှာအိမ်ကူလုပ်သားတွေရဲ့အနေဆုံးလောက်ခသတ်မှတ်ဖို့အလုပ်ချိန်၈နာရီထက်မပိုစီဖို့နဲ့ကိုယ်ဝန်ရှိလို့အလုပ်ထုတ်လိုက်တာမျိုးမလုပ်ဖို့စတဲ့အချက်တွေပါဝင်တဲ့အကြောင်းထိုင်းအလုပ်သမားဝန်ကြီးဌာနအရာရှိကပြောခဲ့ပါတယ်ရှင်